နိုင်ငံတကာလူ့အခွင့်အရေးနေ့ဖြစ်တဲ့ဒီဇင်ဘာလ10ရက်နေ့မှာအမေရိကန်နိုင်ငံသားဝင်ကြီးကချီးမြှင့်တဲ့လူ့အခွင့်အရေးကာကွယ်သူစုချီးမြှင့်ခံရသူတွေကိုအမေရိကန်နိုင်ငံသားရဲ့ဌာနကထုတ်ပြန်ကြေညာပါတယ်ကဘာတလောမှာလူ့အခွင့်အရေးနဲ့အခြေခံလွတ်လပ်ခွင့်ကိုမြင့်တင်ကာကွယ်ကြတဲ့ရဲစွမ်းတပ်တရှင်လူပုဂ္ဂိုလ်ရှစ်ဦးကိုရွေးချယ်ချီးမြှင့်ခဲ့ကြောင်းကြေညာချက်မှာဖော်ပြပါတယ်မြန်မာနိုင်ငံကဆလိုက်မန်ဖာလျန်လဲလူ့အခွင့်အရေးကာကွယ်သူစုချီးမြှင့်ခံရပြီးသူဟာလူ့အခွင့်အရေးဘာသာရေးလွတ်လပ်ခွင့်မီဒီယာလွတ်လပ်ခွင့်တို့မြင့်တင်ရေးနဲ့လူငယ်တွေနိုင်ငံရေးမှာပိုပြီးတော့ပါဝင်လာရေးတို့ကိုဆောင်ရွက်သူအဖြစ်ဖော်ပြထားပါတယ်ဒါ့အပြင်ကူဝိတ်မှာရွှေ့ပြောင်းလှုပ်သားအရေးဆောင်ရွက်သူမေရီအန်အဘွန်ဒါဘိုလီးဗီးယားနိုင်ငံမှာလူ့အခွင့်အရေးကာကွယ်သူအဖြစ်နှစ်ပေါင်း50ကျော်ရပ်တည်လာတဲ့အမ်ပါရူကာရာဂျဲတို့လည်းစုချီးမြှင့်ခံရတဲ့အထက်မှာပါဝင်ပါတယ်။ဒါ့အပြင်ကာဂျစ်စတန်ကအိုက်ဒါဒဇူမာနာဇာရိုဘာအာဖရိကနိုင်ငံအက်စ်ဝါတီနီနိုင်ငံကတူလာနီမာစီကိုဂါနာနိုင်ငံကအီဘီနီဇာပီကာကိုလံဘီယာနိုင်ငံမှာကျမ်းမာကွဲပြားမှုအခြေပြုအကြမ်းဖက်မှုတွေကနေလွတ်မြောက်လာသူတွေအရေးဆောင်ရွက်သူဟွာနာရုစ်အဇာဘိုင်ဂျန်နိုင်ငံကရူဖတ်ဆာဖာရော့ဘ်တို့လည်းအမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနရဲ့လူ့အခွင့်အရေးကာကွယ်သူစုများချီးမြှင့်ခံရပါတယ်ရှင်။